Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOE American တန်ကနေ2019ခုနှစ် November 28ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထွက်ချက်တဲ့တင်းတွေကတော့မနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့ပိုယီဟမ်မင်းဂျီဖရန်စစ်ကိုကာချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းတွားရောက်တွေ့ဆုံခဲ့ပါတယ်အမေရိကန်မှာအကွန်ခောက်ကန်တဲ့စနစ်ကိုပြောင်းလဲမဲ့ဥပဒေမူကြီးမကြခင်မဲ့ခွဲဆုံးဖြတ်ဖို့သမ္မတထရမ့်နဲ့လွတ်တော်တို့ကပြင်ဆင်နေပါတယ်ဂျပန်နဲ့တရုတ်တို့ရေကြောင်းဆိုင်ရာအစီအမံဆွေးနွေးပွဲရှင်းလာတွင်ပြုလုပ်ဖို့ရှိပါတယ်ဒီလိုထွက်ချက်တဲ့တင်းတွေကိုကိုကြောင်အောင်လင်းနဲ့အတူတင်ပြပေးသမှာပါခင
်ကောင်းပါပြီရှင်တင်းစီစဉ်နောက်ပိုင်းမှာလည်းဒီပုတ်ယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ပုတ်ယဟန်မင်းကြီးဘာတွေမိန့်ကြားခဲ့ပါသလဲ
Buonanotte grazie tante per la compagnia grazie per il vostro lavoro che sempre semina tanto
ဒါကတော့သူ့ခီးစဉ်တွေကနေအကျိုးရလက်ကောင်းတွေထွက်ပေါ်လာနိုင်မှုရှိကြောင်းခီးစဉ်အစမှာပုတ်ယဟန်မင်းကြီးဖရန်စစ်ကမိန့်ကြားခဲ့တာပါဒီအကြောင်းအပြည့်စုံကိုလည်းသတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်ဒါအပြင် American ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့66ကြိမ်မြောက် Miss Universe ပြိုင်ပွဲမှာမြန်မာ Miss Universe ဖြစ်တဲ့ဇွန်တန်စင်လဲပါဝင်ရှင်ပြိုင်ခဲ့တဲ့အကြောင်းနဲ့သူ့ရဲ့အတွေ့အကြုံတွေကိုမေးမြန်းတင်ပြထားတာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုအလားရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကခေါ်ဆိုနေပေမဲ့မြန်မာနိုင်ငံမှာဘာသာရေးရခွဲခြားဖိနှိပ်ဆက်ဆံမှုမျိုးမရှိကြောင်းမြန်မာနိုင်ငံကတနင်္လာနေ့ကရောက်လာတဲ့ပိုယီဟမ်မင်းကြီးဖရန်စစ်ကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကခီးရောက်မဆိုင်တွားရောက်တွေ့ဆုံပြီးပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းဘာသာရေးရခွဲခြားဖိနှိပ်ဆက်ဆံခြင်းမရှိဘဲလွတ်လပ်စွာကိုယ်ကိုယ်ဝန်ပြုထားကြောင်းတပ်မတော်အနေနဲ့လည်းအလားတူပဲညီညာရေးကိုထိန်းသိမ်းဆောင်ရွက်နေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ပိုယီဟမ်မင်းကြီးမနေ့ကရန်ကုန်မြို့ကိုဆက်ရောက်လာတဲ့အချိန်မှာတော့ကက်သလစ်ဘာသာဝင်တွေကလမ်းမတစ်လျှောက်တောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပိုယီဟမ်မင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်အဖြစ်ရောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်နေလေးကြရောက်လာတဲ့ပိုယီဟမ်မင်းကြီးဟာဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်သလိုနိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူကိုဖုံးမြင်မှုရောက်လာကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကြံကွင်းမှာတွေ့ဆုံမဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။နိုဝင်ဘာ30ရက်နေ့မှာတော့စိန့်မယ်ရီကက်သီဒရယ်မှာတွေ့ဆုံပွဲပြုလုပ်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပိုယီဟမ်မင်းကြီးဟာမြန်မာပြည်ကနေထွက်ခွာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုခီးဆက်မှာပါ။ဘင်္ဂလားဒေ့ရှ်မှာလည်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာဝတ်ပြုစုတောင်းတာတွေအပြင်အဲဒီမှာရှိနေတဲ့ရဟညာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမဲ့အကြောင်းပါတီကနန်းတော်ကနေတရင်ထုတ်ပြန်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီး Republican အထက်လွှတ်တော်အမတ်တွေကစီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့အခွန်ထမ်းဆောင်မှုတွေကိုထာဝရလျှော့ချမဲ့အပြင်ဝင်ငွေကွန်ထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမဲ့အခွန်ငွေအမြောက်များလျှော့ချမဲ့အစီအစဉ်ကိုအခုတရင်ပတ်နှောင်းတဲ့နောက်ပိုင်းမှာမဲပေးဆုံးဖြတ်ဖို့ရည်ရွယ်တဲ့အကြောင်းတည်ပြုခဲ့ကြပါတယ်။အဲ့ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဟာ $1 trillion ကျော်တိုးလာမှာဖြစ်ပါတယ်။အမပေါင်း100ရှိတဲ့အထက်လွှတ်တော်မှာဝင်ငွေကွန်လျှော့ချရေးစီစဉ်တဲ့ပတ်သက်ပြီးတော့အ ਨੇ ဆုံးထောက်ခံမဲ50ရအောင်တမရထရမ်ကဂျိုးပန်းတဲ့နေရာမှာအခုလိုအင်ပြီတော်မှာအထက်လွှတ်တော်ကဒီဘဏ္ဍာရေးကော်မတီ Republican အမတ်တွေနဲ့နေ့လယ်စာတူဆိုင်တော့တူဆိုင်တောက်ကြရင်ဆွေးနွေးကြတာပါ Wisconsin ပြည်နယ် Republican ထက်လွှတ်တော်အမတ် Ron Johnson ကတော့လက်ရှိအနေအထားအရဒီစီစဉ်ကိုမဲမပေးနိုင်ဘူးလို့ဆိုပါတယ်ဘဏ္ဍာရေးကော်မတီဥက္ကဋ္ဌဒီ Utah ပြည်နယ်ကအထက်လွှတ်တော်အမတ် Orrin Hatch ကတော့ထောက်ခံမဲ့အနည်းဆုံး50ရဖို့ကြိုးစားမယ်လို့ဆိုပါတယ်။ထက်လွှတ်တော်မှာ Republican ဘက်ကအမတ်52ဦးရှိပြီးတော့ Democrat Party ကတော့ဒီစီစဉ်ကိုထောက်ခံမဲ့သူမရှိပါဘူး။တကယ်လို့မဲက50-50နဲ့တိုက်နေမှာဆိုရင်တော့ဒုသမရ Mike Pence ကဒီဥပဒေကြမ်းကိုအတည်ပြုနိုင်မဲ့ဆုံးဖြတ်မဲ့ကိုအသုံးပြုမှာဖြစ်ပါတယ
်။ Syria နိုင်ငံအတွင်းမှာရှိနေတဲ့ IS Islamic State ကြွားတွေကိုခုခံတော်လှန်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်တဲ့ကလူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တနင်္လာနေ့ကတူရကီသမ္မတရီဆက်တယက်အာဒဝမ်ကိုကတိပေးပြောကြားခဲ့တဲ့အတိုင်းလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတာကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းတူရကီအရာရှိတွေကပြောပါတယ်သမ္မတထရမ့်ကအဲ့ဒီလိုကတိပေးခဲ့တဲ့အကြောင်းသမ္မတနှစ်ဦးပြီးခဲ့တဲ့ တောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားပြီးမကြခင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတူရကီဝန်ကြီးချုပ်မက်ဗလူကာဗူဆိုဂလူကပြောကြားလိုက်တာပါဒါပေမဲ့တူရကီသမရနဲ့သမရထရန်တို့ပြောကြားပြီးထုတ်ပြန်တဲ့အင်ဗီရိုရဲ့ကြေညာချက်မှာတော့အဲ့ဒီကိစ္စကိုသတိထားဖော်ပြထားပါတယ်အခုချိန်မှာရခာမျိုးကတိုက်ပွဲတွေဆုံးသက်ပြီး ISIS အဖွဲ့ပြန်မလာနိုင်ရေးနဲ့တည်ငြိမ်ရေးကိစ္စတွေအတွက်ဥတီဆောင်ရွက်နေပြီဖြစ်တာကြောင့်စီးရဲနိုင်ငံအတွင်းမှာရှိတဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေကိုလက်နက်တွေထောက်ပံ့ပေးနေတဲ့ကိစ္စကိုမြေပြင်အခြေအနေပေါ်မူတည်ပြီးပြန်လည်ဆန်းစစ်နေကြောင်းအင်ဗီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
အင်ဒိုနီးရှားနိုင်ငံမှာကမ္ဘာလှည့်ခီးသွွားတွေသွာလာများတဲ့ဘာလီကျွန်းကအမြင့်ဆုံးမီးတောင် organ ပေါက်ကွဲပလူနှိပါဖြစ်နေတာကြောင့်မြို့နေလူပေါင်း3000လောက်ကိုဘေးကင်းရာကိုချက်ချင်းရွှေ့ပြောင်းမှုအနာဘယ်နေဘက်ကအမိန့်ပေးထားလိုက်ပြီးတော့လေဆိပ်ကိုလည်းမနေ့တုန်းကပိတ်ထားလိုက်ပါတယ်နှစ်ပေါင်း54နှစ်အတွင်းမှာပထမဆုံးချိန်မီးတောင်ပေါက်ကွဲမဲ့အခြေအနေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတိပေးထုတ်ပြန်ချက်တွေထွက်ထားပါတယ်မနေ့တုန်းကဘာလီမြို့လေဆိပ်ကိုပိတ်တိုက်တာကြောင့်ခီးတယ်ပေါင်း 9,900 လောက်ရှိတဲ့လေရင်ပြန်သားမှုပေါင်း445ခုကိုဖျက်သိမ်းခဲ့ရပါတယ်။ဘာလီကျွန်းကိုမဆိုင်နိုင်တဲ့လေရင်တွေတခြားအင်းနီချင်းခဲတွေကလေဆိပ်10ခုမှစိုက်နိုင်ဖို့လည်းစီစဉ်ထားပါတယ်။1963ခုနှစ်ကဒီအော်ဂန်မီးတောင်ပေါက်ကွဲခဲ့တုန်းကလည်းမီးတောင်ပြာတွေကောင်းကင်မှာပြန့်နှံ့ခဲ့လို့လူတွေရာနဲ့ချီပြီးတော့သေဆုံးခဲ့ကြရပါတယ်။
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ဒီကကနေပြီးတော့သတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဂျပန်နဲ့တရုတ်အစိုးရတို့ကအစစ်အမြင်အရာရှိတဲ့ဟာရေကြောင်းဆိုင်ရာကိစ္စရပ်တွေကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာရှေ့လအစောပိုင်းဆွေးနွေးဖို့စီစဉ်နေကြောင်းလက်ရှိအာဏာရ Liberal Democrat Party ကပြောကြားတာကိုကိုကပီကြိုတိုသတင်းမှာဖော်ပြထားပါတယ်နိုင်ငံအကြဆက်ဆံရေးတွေနှွေးထွေးမှုရှိလာနေတဲ့အချိန်မှာအခုလိုဆွေးနွေးမှုကျင်းပတာလည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနဲ့အဲ့ဒီဒေသကလေကြောင်းပိုင်းနဲ့အတွင်းနှစ်နိုင်ငံအကြမတော်တဆအခင်းဖြစ်ပွားမှုတွေကိုဟန်တားနိုင်မဲ့ဆက်သွယ်ရေးရန်ညရာတစ်ခုတိဆောက်ရေးကိစ္စကိုအရာရှိတွေအနေနဲ့ဆွေးနွေးကြရလိမ့်မယ်လို့မျှော်လင့်ရပါတယ်အရှိတရုတ်ပင်လယ်ပြင်အတွင်းကဆန်ကားခုကျွန်းစုတွေအရင်နဲ့ပတ်သက်လို့နှစ်နိုင်ငံအကြတမိုင်းကြောင်းအရာဆက်ဆံရေးမပြေလည်မှုတွေဖြစ်ပေါ်တာကြောင့်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ကြဖို့အခုလအစောပိုင်းကဗီယက်နမ်မှာကျင်းပတဲ့ APEC CEO ပွဲပြင်ပမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတရုတ်သမ္မတရှီကျင်းဖင်ဝန်ကြီးချုပ်လီခေချန်တို့နဲ့သဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်2012ခုနှစ်မှာအလားတူ CEO ပွဲတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းရှီလာမှာကျင်းပမဲ့ CEO ပွဲဟာရှီကျင်းမြောက်ကျင်းပခြင်းလည်းဖြစ်ပါတယ
်ကွန်မြူနစ်တပုံတွေနဲ့ငြိမ်းချမ်းရေးပြောဆိုမှုတွေကိုဦးလာတွင်ရပ်တန့်မှုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမိန့်ပေးလိုက်ပါတယ် National Democratic Front Communist Party နဲ့ညီညာရေးဆွေးနွေးညှိနှိုင်းမှုတွေကိုရပ်တန့်ဖို့သမ္မတကပြီးခဲ့တဲ့ကြာသပတေးနေ့ကအမိန့်ထုတ်ခဲ့တာပါ။မကြသေးခင်ကပြည်သူနဲ့ပြည်သူပိုင်ပစ္စည်းတွေကိုသဘုံဖွဲ့တွေကတက်ခတ်ခဲ့တာကြောင့် Communist တွေဟာစည်ရင်စေတာမှန်ကန်တဲ့သူတွေမဟုတ်တဲ့အကြောင်းသမ္မတကယူဆတယ်လို့ဆိုပြီးတော့ဒီသမ္မတရုံးကထုတ်ပြန်ပါတယ်။သမ္မတရဲ့အမိန့်ကြောင့် Communist တပုံတွေနဲ့တက်ခတ်မှုအစ်စ်တွေလည်းဖြစ်လာနိုင်ပွဲရှိနေပြီးတော့ Communist တွေဘက်ကလည်းအားနည်းလာနိုင်ပွဲရှိနေပါတယ်။
တရုတ်နိုင်ငံသား3ဦးဟာ American Corporation ကြီး3ခုကကွန်ပျူတာတွေကနေအချက်အလက်တွေကိုခိုးယူခဲ့တယ်လို့ဆွဆွဲခံထားရတာကြောင့် American တရားရေးဌာနခံထားရကြောင်း American တရားရေးဌာနကတင်းနှင်းလာနေမှာပြောပါတယ်ကွန်ပျူတာတွေကတဆင့်ကုန်သွယ်ရေးဆိုင်ရာလေးဝက်ချက်တွေခိုးယူမှုကိုယ့်ရေးကိုယ်တော်အချက်အလက်တွေကိုတမင်ရွေချက်နဲ့ခိုးယူမှုတွေပြုလုပ်ခဲ့တဲ့အတွက်အဲ့ဒီကုမ္ပဏီတွေရဲ့ကွန်ပျူတာစနစ်တွေပျက်စီးသွားခဲ့မှုတို့နဲ့ဝူယင်ဇူးဒေါင်ဟောင်းနဲ့ရှာလေးတို့၃ဦးကိုခုံတမားရီလူကြီးအဖွဲ့ကတင်းနှင်းလာနေမှာဆွဲချက်တင်လိုက်တာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ရှိနေချုပ်ဒီနာဂျေဘိုနေပန်ဆာဗေးနီးယားပြည်နယ်အနောက်ပိုင်းခရင်တရားရုံးကအရာကြီးအကျိုးဆောင်ရှိနေစူးစီဆောင်နဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုပစ်စပတ်ခရင်ကအထူးစုံစမ်းရေးမှူးရောဘတ်ဂျွန်ဆန်တို့ကအဲ့ဒီဆွဲချက်တွေကိုတင်လိုက်ကြတာဖြစ်ပါတယ်။2011ခုနှစ်နဲ့2018ခုနှစ်တို့အတွင်းဖြစ်သွားခဲ့တဲ့အဲ့ဒီကွန်ပျူတာအတွင်းထိုးဖောက်ဝင်ရောက်မှုတွေခံခဲ့ရတဲ့ကုမ္ပဏီ၃ခုကတော့ Moody's Analytic, Siemens AG နဲ့ Trimble Inc. တို့ဖြစ်ကြပါတယ်
။ British တော်ဝင်မင်းသား Harry ဟာ American နိုင်ငံသူရုပ်ရှင်မင်းသမီး Meghan Markle နဲ့မနေ့တုန်းကတရားဝင်ဆွေးနွေးကြောင်းလမ်းနဲ့ထုတ်ပြန်ချက်ကိုမင်းသား Harry ရဲ့ဖခင်မင်းသားကြီး Charles ကိုတိုင်အသိပေးကြေညာခဲ့ပါတယ်။အဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ British ဝန်ကြီးချုပ် Theresa May ကလည်းဝန်တာကြောင့်ထုတ်ပြန်ခဲ့ပြီးတော့ဒါဟာအကြီးအကျယ်ပျော်ပွဲရှင်ပွဲဆင်နွှဲရမယ့်အချိန်ဖြစ်တယ်လို့ချစ်သူနှူးအတွက်လည်းစစ်လို့ရှာဖွေအချိန်ဖြစ်တယ်လို့ဆိုပါတယ်။ဗြိတိန်ကဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့တခြားဗြိတိန်ဝန်ကြီးအဖွဲ့ဝင်တွေကလည်းဒီသတင်းနဲ့ပတ်သက်ပြီးတော့ဝမ်းမြောက်တဲ့ကြောင်းအသိပေးထုတ်ပြန်ခဲ့ကြပါတယ်။ သူတို့နှစ်ဦးတွေ့ဆုံခဲ့ပြီးတော့16လအကြာမှာအခုလိုမျိုးဆွေးဆက်ခဲ့ကြတာဖြစ်ပါတယ်မင်္ဂလာပွဲကိုလာမယ့်နှစ်ຫນွေဦးမှာကျင်းပဖို့ရှိပြီးတော့အသေးစိတ်ကိုတော့နောက်မှထုတ်ပြန်မယ်လို့ပရတင်းနန်းတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မေဂန်မာကဲရဲ့မိဘတွေကသူတို့အနေနဲ့အလွန်ဝမ်းမြောက်တဲ့အကြောင်းသမီးဖြစ်သူနဲ့ဟယ်ရီတို့နှစ်ဦးဟာစိတ်တူကိုယ်တူတွေမို့မိဘတွေကိုစိတ်ချမ်းသာစေတဲ့အကြောင်းသူတို့ကြေညာချက်မှာဖော်ပြထားပါတယ်သူတို့ရဲ့မိဘနှစ်ဦးကတော့ကွာရှင်းပြတ်ဆဲထားကြတဲ့သူတွေပါမကောဟာနာမည်ကျော်ရုပ်တန်ဇလန်တွေတွေမှာတရုတ်ဆောင်တဲ့မင်းသမီးတူဖြစ်ပြီးတော့ကလေးသူငယ်တွေရဲ့ကျမရေးနဲ့ကျမရေးပညာရေးကိစ္စတွေကိုချစ်ကြည်တန်တပန်တူအနေနဲ့ World Vision မှာလုပ်ခဲ့တဲ့သူတူလည်းဖြစ်ပါတယ်။သူဟာရုပ်ရှင်ထုတ်လုပ်သူတူနဲ့လည်းအိမ်တော်ကြောက်ခဲ့ဘူးသူဖြစ်ပြီးတော့တရားဝင် question ထားတာပါ။ Direct from Washington The
Voice of America The Away အင်္ဂါနေ့နဲ့နဲ့ခင်တဲ့အစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုကျော်အောင်လင်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ Pope Francis ရဲ့ပုပ်ယဟန်မင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ဆက်မှာပါ။ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကို Catholic Christian သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ပထမဆုံးအကြိမ်ရောက်လာတဲ့အချိန်ဟာရခိုင်ပြည်နယ်မြောက်ပိုင်းက Rohingya Muslim တွေတိမ်းတဲ့ချီပြည်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတဲ့အချိန်လည်းဖြစ်နေပါတယ်။မြန်မာပြည်ခီးစဉ်ပြီးတာနဲ့ပုံရဟန်းမင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်အောင်မှာပါ။ရိုဟင်ဂျာပဋိပက္ခကိုပုံရဟန်းမင်းကြီးကဘလို့ဖြည့်ရှင်းပေးနိုင်မလဲဆိုတာမသိရသေးပေမဲ့သူရောက်လာတဲ့အတွက်မြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်တွေကတော့အထူးဝမ်းသာနေကြပါတယ်။ကိုကျော်အောင်လင်းကပဲဒီအကြောင်းကိုဆက်ပြီးပြောပြမှာပါ
။မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်ဥယျာဉ်က3သန်းလောက်ရှိပြီးတော့အဲ့ဒီထဲမှာကက်သလစ်ခရစ်ယာန်ဥယျာဉ်က9သန်းလောက်ပဲရှိတာပါ။ပုံရဟန်းမင်းကြီးရဲ့ပြည်ပခီးစဉ်အများစုဟာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့နိုင်ငံတွေအထူးသဖြင့်ကက်သလစ်ခရစ်ယာန်တွေများတဲ့နိုင်ငံတွေပဲဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကိုပုံရဟန်းမင်းကြီးကြွရောက်လာတယ်ဆိုတာကတော်တော်ထူးခြားတယ်လို့ပြောရပါလိမ့်မယ်။ရိုဟင်ဂျာမွတ်စလင်ရေးနဲ့လှုပ်ရှုပ်နေကြတဲ့အချိန်မှာရောက်လာတာဖြစ်တာကြောင့်လည်းဒီခီးစဉ်ကပို့ပြီးတော့ထူးခြားပါတယ်။မနေ့ကရောက်ချင်းနေမှာပဲကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပုံရဟန်းမင်းကြီးဖရန်စစ်တို့ရန်ကုန်မြို့စိတ်မေရီဖျားเจ้าမှာတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံတာတွေလုံးဝမရှိတဲ့အကြောင်းတိုင်းသားချင်းချင်းခွဲခြားဆက်ဆံမှုတွေလည်းမရှိတဲ့အကြောင်းနဲ့စစ်တပ်ဟာငြိမ်းချမ်းရေးကိုထိမ့်သိမ်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မူကြီးကပုံဟန်းမင်းကိုပြောခဲ့ပါတယ်။ပုံဟန်းမင်းကြီးကလည်းကိုးကွယ်ရာဘာသာတရားအတိုင်းလိုက်နာဆောင်ရွက်ခြင်းအဖြစ်နိုင်ငံရေးကိုပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေတဲ့အကြောင်းဘာသာပေါင်းစုံရဲ့အပြန်အလှန်လေးစားမှုနဲ့နိုင်ငံကိုတာယာဝါပြောအောင်ဖန်တီးနိုင်တယ်လို့ပြောကြားခဲ့ပါတယ်။ဒီကနေ့တော့နိုင်ငံတော်သမ္မတဦးထင်ကျော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့ပုံဟန်းမင်းကြီးနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်။မနေ့ပြန်ကြရင်တော့ရန်ကုန်မြို့ကြိုက်ဆန်ခွင်းမှာပုံဟန်းမင်းကြီးကဥဆောင်ကျင်းပမဲ့ဆုတောင်းပူဇော်ပွဲအခမ်းအနားရှိပါတယ်။အဲ့ဒီခန္ဓာကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာကက်သလစ်ခေါင်းဆောင်တွေအားလုံးဒီပါမြန်မာပြည်ကိုရောက်နေကြတယ်လို့လဲအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကချင်ကက်သလစ်အသင်းကအကျိုးတော်ဆောင်အမျိုးသမီးအာနန်းဂျာနန်းကပြောပါတယ
်ပုပ်ပြဲမတ်ပေါ်နော်မိဆာပူဇော်ခြင်းအခမ်းအနားဆိုတာကျမတို့အတွက်အလုံးတမပဲအထွတ်အမြတ်ထားတဲ့ပူဇော်ခြင်းဖြစ်တဲ့အတွက်ကြောင့်အကုန်လုံးကဗမာပြည်ကိုသွားပြီးမှပုပ်ကိုသွားတွေ့နေကြတာဖြစ်တယ်ဒီမိဆာပူဇော်ခြင်းတရားကိုသွားပြီးမှဝင်လာကြတာဖြစ်ပါတယ်
မြန်မာပြည်ကကက်သလစ်ခရစ်ယာန်တွေအနေနဲ့ပုံဟန်းမင်းကြီးကြွလာဖို့စောင့်နေကြတာနှစ်ပေါင်း900ရှိပြီလို့လဲအာနန်းဂျာနန်းကဆိုပါတယ
်ညှို့လင့်နေတာတော့ကြာပြီပေါ့နော်ကျမတို့ခရစ်ယာန်တွေအနေနဲ့ကတော့အထူးသဖြင့်ကက်သလစ်တွေပေါ့နော်တခြားနိုင်ငံတွေကိုဖုတ်ကတော့အများရန်သွားနေတာပေါ့နော်သူခီးသွားနေတယ်ကျမတို့လိုနိုင်ငံမျိုးကိုဖုတ်ရောက်လာဖို့ကိုနှစ်ပေါင်း900တောင်မှစောင့်နေကြတာပဲလေဖုတ်များရောက်လာလို့ရှင်ဘလောက်ကောင်းနေမလဲပေါ့နော်ကျမတို့ကျေးဇူးတော်ခံစားရမယ်ပေါ့နော်ကျေလို့ဖို့ပြောက်လာလို့ရှိရင်ကြိုးဆိုခြင်းနဲ့ကျမတို့နိုင်ငံဘလို့နေတယ်ဘလို့ထိုင်တယ်ဒီကသားသမီးတွေပေါ့နော်ဘလို့ရှိနေတယ်ဆိုတဲ့ဟာလေးကိုလည်းမြင်စေခြင်းနဲ့သိစေခြင်းနဲ့အဲ့လိုမျိုးဆန္ဒတွေအများကြီးရှိတယ်ဆိုတော့ဒီတစ်ခေါက်ရောက်လာခြင်းဟာဆိုလို့ရှိရင်ကျမတို့ခရီးအနေနဲ့ကျမတို့ကက်သလစ်အနေနဲ့ကတော့တကယ်ဖျားတခင်ရဲ့ကျေးဇူးတော်ဆိုပြီးခံယူညှို့လင့်ကြပါတယ်ဒီလိုရှိရင်လည်းကျမတို့ရဲ့နိုင်ငံကတီးတဲ့အတိုင်းပဲလေဟိုဘက်ကတမျိုးတစ်ပတ်တမျိုးအကုန်လုံးကလွန်ဆွဲနေကြတဲ့အချိန်မှာအခုလိုပဲငင်းချမ်းချင်းနဲ့ချစ်မြတ်တာပြမယ်ကိုယ့်ရဲ့သာသနာကောင်းဆောင်ရောက်လာတော့အကုန်လုံးငင်းချမ်းဖို့ပဲအဓိကမျှော်လင့်ကြပါတယ
်ပုံဟန်းမင်းကြီးကိုဖူးမျှော်ဖို့ကချင်ပြည်နယ်ဖက်ကန်ဒေသကနေရန်ကုန်ကိုလာပြီးတော့ကြိုဆိုတဲ့ကချင်မျိုးသမီးရဲ့ခီးစဉ်ကိုလည်းကြားရမှာပါ
ဖက်ကန်ကနေကားစီးခဲ့ပါတယ်အဲမစ်ချီနာနဲ့မလေးအထက်ရထားစီးတယ်မလဲရနဲ့တဆိုင်ရန်ကုန်အထက်ရထားစီးပြီးရောက်လာပါတယ်ဒီနေ့နဲ့ဆိုနေရချီပြီးကျမတို့ဒီမှာနေတာ
တိုင်းသားအကမျိုးစုံနဲ့မနေ့တုန်းကပုံဟန်းမင်းကြီးကိုကြိုးဆိုကြတဲ့အထက်မှာအခါတိုင်းသားတွေလည်းပေါင်းပါတယ်ရာသီဥတုကပူပေမဲ့လည်းကျေနပ်တယ်လို့အခါတိုင်းသူ အန်ဂျလီနာနော်နန်းအေးကပြောပါတယ
်ကျမတို့ရဲ့ရိုးရာဝစ်ဆိုကဒီရာကိုရရဒီဥတွေ့နေထားနေဆိုအရန်ပူတဲ့ခါကျတော့မောလဲမောလဲဒါပေမဲ့လို့ပေါ်ရမကြီးကိုတွေ့လိုက်တဲ့အချိန်မှာပေါ်တော့စိတ်လဲတက်တာတော့ဘောအဲ့ဒီကိုယ့်ရဲ့ခံစားနေရတဲ့အင်မမှုရောကလို့ပျောက်သားလို့ခံစားပြီးတော့အရန်ကိုပျော်ရှင်မိပါတယ
်ခရင်မျိုးသားကြီးတူကလည်းပေါ်ဟမ်းမင်းကြီးကိုတသက်နဲ့တကူဖူးခွင့်ရလို့အင်မတန်ဝမ်းသာနေပါတယ
်အရန်ကြော်တယ်ဒီလိုမျိုးကကြုံမှမကြုံဘူးတော့ဒါတသက်နဲ့တကူဒီတစ်ခါနဲ့ပဲပြီးမှလည်းမပြောနိုင်ဘူးလေကျောင်းတော့အွေရတော့မြည်လိုက်တာတော့အခုတခါမှမရှိခဲ့ဘူးလေဒီလိုမျိုးတခါပဲရှိခဲ့ဘူးလေဆိုတော့အရန်ပြောမိ
ပေါ်ဟမ်းမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံခရီးစဉ်အတွင်းခရီးရန်ဘာသာဝင်တွေမကပဲဗုဒ္ဓဘာသာခေါင်းဆောင်တွေပါဝင်တခြားဘာသာဝင်တွေနဲ့ပါတွေ့ဆုံမှုရှိပြီးတော့30နှစ်ကြာလို့ရှိရင်သူ့ရဲ့မြန်မာပြည်ခရီးစဉ်အဆုံးသတ်မှာဖြစ်ပါတယ်အဲ့ဒီနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပြီးမြို့တော်ဓါကာမှာမြန်မာပြည်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်ဆလင်တွေနဲ့ပေါ်ဟမ်းမင်းကြီးတွေ့ဆုံမှုရှိပါတယ်
ကိုကြောင်တွင်ပြပြသွားတာပါအခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေအကျိုးရလက်ကောင်းတွေထွက်ပေါ်လာနိုင်မှုရှိကြောင်းခီးစဉ်အစမှပုံဟမ်းမင်းကြီးဖရန်စစ်စ်ကမိန့်ကြားခဲ့ပါတယ်ကမ္ဘာလူသားဘေးဒုက္ခဆိုင်ရာအကြက်အတဲအကြီးမားဆုံးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးရင်ဆိုင်နေရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်မဲ့တွားရောက်တဲ့သူ့ရဲ့ခီးစဉ်အပေါ်မှာဒေတာတွင်အကောင်းမြင်မျှော်လင့်ချက်တွေအများအပြားရှိနေပါတယ်ဆက်ပြီးတော့နားဆင်ပါရှင်တက်တော်80ရှိနေပြီဖြစ်တဲ့ပုံရဟမင်းကြီးဖရန်စစ်ဟာသူ့ရဲ့နှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့အကျိုးရလက်ကောင်းတွေထွက်ပေါ်ဖို့ရှိကြောင်းတနင်္ဂနွေညပိုင်းအီတလီနိုင်ငံလေဆိပ်ကနေမြန်မာနိုင်ငံကိုထွက်ခွာမဲ့လေယာဉ်ပေါ်မှာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုအခုလိုမိန့်ကြားခဲ့ပါတယ
်။ Buenas noches, gracias tante per la compañía. Gracias por el vuestro lavoro que siempre se mina tanto bene. Vi auguro un buon soggiorno
ကုလိုအများအတွက်ကောင်းမွန်တဲ့အလုပ်ကိုဆောင်ရွက်ပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကောင်းသောနေထိုင်မှုဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ရာသီဥတုကတိတ်ပူတယ်လို့သူတို့ပြောကြတယ်။ဒီအတွက်မိမိစိတ်မကောင်းပါဘူး။ဒါပေမဲ့လို့အ ਨੇ ဆုံးရလကောင်းနေထွက်လာနိုင်ဖို့ရှိပါတယ
်။တနင်္လာနေ့ကမြန်မာနိုင်ငံကိုပုံရဟမင်းကြီးတပားအဖြစ်ပထမဆုံးအချိန်တမိုင်းဝင်ရောက်ရှိလာချိန်မှာတော့ရန်ကုန်လေဆိပ်ကနေမြို့လယ်စိန့်မေရီကက်သလစ်ဖျားကျောင်းအထိပုံရဟမင်းကြီးဖရန်စစ်စီးနင်းလိုက်ပါလာတဲ့မော်တော်ယာဉ်လမ်းဘေးတစ်လျှောက်ထောင်နဲ့ချီတဲ့လူထုကြီးကနှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။ပုံရဟမင်းကြီးရောက်ရှိပြီးနိုင်ပိုင်းအကြမှာအများမျော်လင့်မထားတဲ့တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့လာရောက်တွေ့ဆုံနှုတ်ဆက်မှုရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်နှင်းပန်းနှိပ်စက်မှုတွေမှာမြမတက်မတော်မှာတာဝန်ရှိတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဆွဆွဲခံထားရချိန်မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပုံရဟမင်းကြီးတို့ရဲ့တွေ့ဆုံမှုကိုအများကစိတ်ဝင်တစားစောင့်ကြည့်ခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံမှုတွေလုံးဝမရှိဘဲလွတ်လပ်စွာကိုးကွယ်ခွင့်ပေးထားတယ်လို့တိုင်းနာချင်းချင်းကြားမှာလဲခွဲခြားဆက်ဆံမှုမရှိတဲ့အကြောင်းပူချုပ်မှုကြီးမင်းအောင်လှိုင်ကပုံရဟန်းမင်းကြီးကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်မြန်မာအရက်ဖက်ခေါင်းဆောင်တွေနဲ့ပုံရဟန်းမင်းကြီးတွေ့ဆုံမှုရှိပါတယ်။အဲ့ဒီလိုတွေ့ဆုံရမှာရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုလုံလုံခြုံခြုံငြိမ်းငြိမ်းချမ်းချမ်းနဲ့ပြန်နိုင်ဖို့ပုံရဟမင်းကြီးဖရန်စစ်ကအကူအညီပြောဆိုပေးနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။အဲ့ဒီတဲကဆနူးအာရာကတော့
အာရာဒုက္ခဟာလတိဘယေဒေကီယိုရေအာရာဘူဇယိုရေ
သူပြောသွားတာကတော့သူတို့ရဲ့နေရရင်းကိုငြိမ်းငြိမ်းချမ်းချမ်းပြန်နိုင်ဖို့ပုံရဟမင်းကြီးအကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနဲ့သူတို့အင်မတန်မှလူလားနေတဲ့ငြိမ်းချမ်းမှုကိုရဖို့ပုံရဟမင်းကြီးကကူညီပေးနိုင်မယ်လို့မြင်ကြောင်းပြောသွားတာဖြစ်ပါတယ်။နိုဝင်ဘာလ30ရက်ကြာသပတေးနေ့မှာ၄ရက်ကြာမြန်မာနိုင်ငံကိုခီးစဉ်ပြီးဆုံးပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာခီးစဉ်ဖြစ်ပုံရဟမင်းကြီးဖရန်စစ်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်ပေါင်း၄သိန်းနီးပါးနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းပုံရဟမင်းကြီးဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်အကြက်တဲကိစ္စကိုလည်းထုတ်ဖော်ပြောဆိုလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်ဂါဒီနယ်ဖုံးတော်ကြီးPatrick D. Rosario ကမနေ့ကပြုလုပ်တဲ့ပုံရဟမင်းကြီးခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ Sawari Prashno Jalvayu Parivartane Vyapare Oni Kichu Bolben Na Rohingya Der Vyapare Oni Kichu Bolben Na
လူတိုင်းအစိတ်ထဲမှာမေးခွန်းတချို့ရှိနေပါတယ်။ပုံရဟမင်းကြီးအနေနဲ့ရာသီဥတုပြောင်းလဲမှုကိစ္စကိုပြောမလား။ Rohingya ကိစ္စကိုပြောမလား။ Rana Plaza အဆောက်အဦပြိုကျမှုကြောင့်လောက်သမားပေါင်းတစ်ထောင်ကျော်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပြောမလား။စာရည်ရှိနေပါလေလက်တွေ့အမှန်တရားဖြစ်နေတဲ့ဒီကိစ္စရအားလုံးကိုပုံရဟမင်းကြီးတုံ့ပြန်ပြောဆိုဖို့ကျွန်တော်တို့မှာမျှော်လင့်ချက်ကြီးကြီးမားမားရှိနေပါလေ
ပုတ်ရဟမင်းကြီး Francis ကိုတိုင်လည်းမြန်မာနဲ့ Bangladesh နှစ်နိုင်ငံခီးစဉ်ဟာချစ်ချင်ရင်းနှီးမှုနဲ့ငြိမ်းချမ်းရေးပြန်လည်တည်မြဲရေးစတဲ့ယေရှုခရစ်တော်ရဲ့တရားတော်နဲ့အညီဆောင်ရွက်ဖို့ဖြစ်တယ်လို့သူ့ရဲ့ခီးစဉ်မတိုင်ခင်နိုဝင်ဘာလလယ်ပိုင်းကခီးစဉ်ရည်ရွယ်ချက်နဲ့ပတ်သက်လို့ဗီဒီယိုမိန့်ခွန်းပြောကြားရမှာထည့်သွင်းမိကြားခဲ့ပါတယ်Bangladesh ခီးစဉ်အတွင်းနေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုပုံရဟမင်းကြီးတွားရောက်ကြည့်ရှုဖို့အစီအစဉ်ပါဝင်ခြင်းမရှိပေမဲ့မြို့တော်ဓာကာမှာတော့ရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံဖို့ရှိတယ်လို့ Bangladesh သတင်းတွေမှာဖော်ပြထားပါတယ်ရှင်ခုဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်မကြမီတွားရောက်မဲ့တရုတ်နိုင်ငံခီးစင်ပေါ်တုံးသက်ချက်တွေကိုတင်ပြမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမကြမီရက်အပိုင်းအတွင်းတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့ကိုချစ်ကြည်ရေးခီးတွားရောက်ဖို့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ထားပါတယ်တက်မတော်ကာဝေးဦးစည်းချုပ်ရဲ့တရုတ်ခီးစင်အပြီးမှာချက်ချင်းဆိုသလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစင်ကိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးတုံးသက်သူတွေကြားမှအလေးထားမှုတွေမြင့်တက်စေခဲ့ပါတယ်ဒီခီးစင်မှာအဓိကဘာတွေဆွေးနွေးပွဲရှိသလဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့ကြားအစိမ့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နိုင်ငံချစ်ကြည်ရေးမြင့်တင်ဖို့အတွက်အလုပ်သဘောချစ်ကြည်ရေးခီးကိုမကြမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလ21ရက်နေ့ကလည်းတက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မရော်ချစ်ကြည်ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့သလိုတရုတ်ထိပ်သီးစစ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ကိုတွားရောက်မဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုတုံ့တက်ပြောဆိုပါတယ
်။ကျွန်တော်မြင်နေတာကတော့ဗျာသူတို့တရုတ်ပြည်ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလည်ဆုံးလူပြောရမယ်လို့ထင်တယ်။ဗမာပြည်ရဲ့အခြေအနေတွေသူတို့အတိဆုံးပဲ။အဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့ဒီလုံးနဲ့တခုလမ်းကြောင်းတစ်ကြောင်းဆိုတာအစီမံကိန်းရဗမာပြည်ကိုလည်းအင်မတန်အယုံဆိုင်နေတဲ့ချင်းအဲ့လိုခါမှာသူတို့တိုင်းပြည်အတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ဗမာပြည်နဲ့ရင်းနှီးအောင်အတင်းတွန့်လုပ်နေရလို့ထင်တယ
်။နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်းမှာကျောင်းနိုင်ငံဘက်က One Road One Belt ကိုကစ်တစ်ပိုးလမ်းမစီမံကိန်းပြင်လက်ရှိမြန်မာစိုးရအပေါ်နိုင်ငံတကာကဖိအားပေးနေတဲ့ရခိုင်အရေးအရှိမောက်နယ်ဇက်ဒေတာငင်းချဲရေးနဲ့မြစ်ဆုံရေကာတာစီမံကိန်းအရေးတွေထက်သွင်းဆွေးနွေးနိုင်ကြောင်းလည်းသုံးသပ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုရဲဘော်ဖိုတန်ချောင်းကအခုလိုဆက်ပြောပါတယ
်။မြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကသူတို့ရင်းနှီးနှုတ်နာထားတဲ့ဟာလည်းအများကြီး။အဲ့တော့သူတို့အဲ့ဒါကိုဗမာပြည်ဘက်ကယက်တိပြမဖြစ်မချင်းသူတို့ကအတင်းလာသမျှလူတိုက်တွန်းနေဦးမှာပဲလို့ကျွန်တော်တို့အဲ့လိုပဲထင်တယ်။ဒီဘက်ထဲမှာတော့သူတို့ကျွန်တော်တရုတ်နေဆက်ရှိတဲ့ကုန်တွေအရသာကြီးဆက်ကြတာတော့အဲ့ဒီကိစ္စကိုသူတို့မျှော်လင့်ချက်ထားတော့မယ်ဆိုတဲ့သဘောမျိုးပဲ
။တရုတ်မြန်မာဆက်ဆံရေးဆောင်ပါတွေရေးသားတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတီဘောကမြစ်ဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ်
။ကျွန်တော်တို့နိုင်ငံကလည်းရင်းမြုံနံမှုတွေမဝင်တဲ့အထက်မှာအနေစစ်တာလုံလုံလောက်လောက်မရှိတာကအကြောင်းအချက်တစ်ခုဖြစ်တယ်။အဲ့တော့ဒီပြဿနာကအရင်အစိုးရလက်ထက်မှာပြည်သူလူထုကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှာအကြောင်းအချက်တစ်ချက်ကအရင်စစ်အစိုးရကိုပြည်သူလူထုကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တင်ရသာတကိုဒီပေါ်ပေါ်နဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့။အဲ့တော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီဟာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့အိုချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကိုယ့်အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့အားမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဒီကနေ့ထုတ်တမရော်ပိုင်းမြောက်ရီသတင်းစာမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျောင်းနိုင်ငံတမရာနဲ့တွေ့ဆုံစဉ်မှာ Three Gorge Dam မြစ်ချင်းသုံးသွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီကျူးပြောဆိုခဲ့တဲ့အချက်တွေကိုထက်သွင်းဖော်ပြထားသလိုမြစ်ချင်းသုံးသွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်66ကြိမ်မြောက် Miss Universe ပြိုင်ပွဲကို American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့က Mandalay Bay Hotel မှာတနင်္ဂနွေနေ့ညကကျင်းပခဲ့ရမှာမြန်မာနိုင်ငံကိုစားပြုပြီးတော့ Mass Zone တန့်စင်ကဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကအပြည့်စုံကိုတင်ပြမှာပါ
။နိုင်ငံပေါင်း92နိုင်ငံဝင်ရောက်ရှင်ပြိုင်တဲ့2018ခုနှစ် Miss Universe မ ယ်ဆက်ကြဝလာပြိုင်ပွဲကိုမြန်မာနိုင်ငံအနေနဲ့၅နှစ်ဆက်တိုက်ဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်အခုနှစ်မှာစုမရခဲ့ပေမဲ့နိုင်ငံဂုံတက်အောင်အမအယွင်းမရှိအကောင်းဆုံးပါဝင်ဆင်နွှဲနိုင်ခဲ့တယ်လို့ယူဆကြအောင်မြန်မာနိုင်ငံကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Miss Universe မြန်မာမတ်ဇွန်တန်စင်ကပြောပါတယ်ကျွန်
တော်တို့ဒီနိုင်ငံအားလုံးနဲ့မှာချစ်ချစ်ချင်းချင်းနဲ့ပေါ့နော်ဒီကြိုရှင်ရဲ့ပြောင်းလဲသွားတဲ့ organization ပေါ့နော်ဒီ Miss Universe organization ရဲ့တာဝန်ရှိတဲ့သူတွေ supervisor တွေ crew တွေအကုန်လုံးနဲ့ပေါ့နော်အာပြည်တော်ရှင်ရှိတဲ့ခင်ဗျာမြန်မာဆိုရဲအဲမြန်မာလက်အားနေကိုစားပြုလာခြင်းနဲ့အမျိုးသမီးတယောက်ရဲ့ပုံတက်ကြွမှုဖြက်လန့်မှုပေါ့သူတို့ကြီးကလည်းအရင်ချစ်ကြရဲအဲတော်တော်လည်းဟိုဖြစ်တယ်လည်းပြီးတော့နောက်တစ်ခုကအများနဲ့ပြောင်းရည်ပြီးရောပေါ့နော်ချစ်ဖို့ကောင်းတယ်အာကျိုးလက်ကျိုးစားရဲအဲ့လိုမျိုးမှုဟာလေးတော့သူတို့စီမှာတန်ခဲ့မယ်လို့ညီမကတော့ထင်ပါတယ
်ဒေါ်ဆိုးယူဝေဟာ Miss Universe မြန်မာရဲ့နိုင်ငံလုံးဆိုင်ရာညွှန်ကြားမှုဖြစ်ပါတယ်သူကမြန်မာတွေအနေနဲ့အနာဂတ်မှာအောင်မြင်မှုတွေရနိုင်အောင်အဖွဲ့အစည်းအနေနဲ့ပံ့ပိုးမှုတွေကိုတိုးမြှင့်လှုပ်ဆောင်ပေးနေကြောင်းပြောပါတယ်
အခုတနေ့နဲ့တနေ့နဲ့ရတော့ဒီ organization အနေနဲ့ပံ့ပိုးပေးရမယ့်ဟာတွေကတော့ပို့ပြီးတော့ပြည့်ပြည့်စုံစုံလေးပံ့ပိုးပေးလာနိုင်တယ်ပေါ့နော်ဒါပေမဲ့ဒီအောင်မြင်မှုရရှိဖို့အတွက်ကြတော့ဒီအလုံးဟိုဟန်ချက်ညီညီဖြစ်မှအဆင်ပြေမှာပေါ့နော်နိုင်ငံတော်ဘက်ကရောဒီပြည်သက်အင်အားရောဒီအလမဲ့ဘက်ကရောအကုန်လုံးပြည့်စုံနေမယ်ဆိုရင်တော့ဟိုတနေ့မဟုတ်တနေ့တော့အောင်မြင်မှုရလာမှာပေါ့အဲ့လိုလိုအပ်ချက်တွေလည်းအဲ့လိုပြည့်စုံနိုင်အောင်လို့တော့ထပ်ထပ်ပြီးတော့ဟိုဖြည့်ဆည်းသွားရမှာပေါ့
မြန်မာနိုင်ငံကိုစားပြုပြီးအနာဂတ်မှာဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေအတွက်လိုအပ်ချက်တွေကိုအတော်လေးကြိုတင်ပြင်ဆင်ထားတဲ့လို့လည်းဒေါ်စုယူဝေကပြောပါတယ
်။ဘာသာစကားကတော့ကောင်းကောင်းရေးရေးလေးလေးပြောနိုင်တော့ပို့ပြီးတော့အားသာချက်ရှိတာပေါ့နော်။ဒါမှဒါပေမဲ့ဒီဘာသာစကားမဟုတ်ဘဲနဲ့တခြားအချက်တွေမှာဟိုသူတို့ကလိုအပ်ချက်တွေကတော့အများကြီးရှိတာပေါ့။အဲ့ဒီမှာအပြည့်စုံဆုံးလူကိုရွေးတာပေါ့နော်။ဂျန်နဲ့ရေးချင်းတွေမှာရမ်းတော်နေတယ်ဆိုရင်တော့ဒီဘာသာစကားကိုလျှော့ပြီးစဉ်းစားပြီးတော့စဉ်းစားပြတာပေါ့။ဟိုပြီးခဲ့တဲ့နှစ်တည်းတုန်းကဆိုလို့ရှိရင်တော့ဟိုကျမတို့အနေနဲ့ဒီအရန်အမောင်းတို့အားလုံးကဟိုရှင်းနိုင်မှုတော်တော်လေးလိုအပ်တာပေါ့နော်ကိုဟိုအရှိတိုင်းလူတွေအနေနဲ့ကြတော့တို့လိုမျိုးဟိုအရာမောင်းနေပါလေကြတော့တိတ်ပြီးတော့မမီဘူးကဒါပေမဲ့အခုနောက်ပိုင်းဒီ Miss Universe ရွေးချယ်တဲ့ပုံစံကြည့်ရတာကတော့ဟိုနည်းနည်းဒီအခုနောက်ပိုင်းရွေးတာတော့ဟိုအရာမောင်းအဓိကမဟုတ်ဘဲနဲ့နည်းနည်းရွေးချယ်မှုပုံစံကြောင်းလာတယ်လို့လည်းထင်တယ်ဟိုအထူးသဖြင့်တော့ဒီအခုအလှမယ်တွေအနေနဲ့ကိုပြိုင်မဲ့ဂျိုင်းမဲ့အကြောင်းကိုတေချာလေးပို့ပြီးတော့လေ့လာပြီးတော့ပြင်ဆင်ဖို့တော့လိုမယ်လို့ထင်တယ်
မနေ့2016ခုနှစ်ကကျင်းပခဲ့တဲ့ Miss Universe ပြိုင်ပွဲမှာတော့မြန်မာနိုင်ငံက National Costume လို့ခေါ်တဲ့အမျိုးသားဝတ်စုံပြိုင်ပွဲမှာပထမဆုံးကိုစုခုနိုင်ခဲ့တာပါ။ဒါပေမဲ့အခုနှစ်မှာတော့ကြိုတင်ပြင်ဆင်ခဲ့တာတွေနဲ့ပွဲကျင်းပတဲ့စင်မြင့်အနေထားကွာဟမှုတွေရှိခဲ့တဲ့အတွက်အမျိုးသားဝတ်စုံပြိုင်ပွဲမှာမြန်မာနိုင်ငံဘက်ကတင်ဆက်မှုဟာအားနည်းချက်တချို့ရှိခဲ့ပါတယ်။
ကျမတို့ကဟိုမနေ့ကလိုမျိုးပဲထင်တာပေါ့နော်။အဲ့လိုမျိုးစင်ရလည်းကြီးကြီးကျယ်ကျယ်ခန်းခန်းနာနာအဲ့လိုမျိုးထင်တော့ဟိုကိုကလည်းခန်းခန်းနာနာလေလှုပ်လာတာပေါ့။ဟုတ်လားပြီးတော့ဒေတာအမှုစိတ်လောက်လာဒါပေမဲ့ဟိုအခုကျတော့စင်အနေထားရအရှိ့ကိုထွက်လို့မရတော့သူတို့ကဟိုကင်မရာတွေပါရကြတော့ဟိုချိန်ထားပြီးသားလေချိန်ထားပြီးသားဆိုတော့အဲ့နေရာအထိအဲ့ point အထိကိုကမရောက်လိုက်တော့ဟိုအပြည့်ဝလည်းမပြလိုက်နိုင်ဘူးပေါ့ပြီးရခါကျတော့အဲ့လောက်ပြေးတက်ကလည်းဒေတာမတိလိုက်ဘူးချက်သွားတာပေါ့ဆိုတော့နောက်နှစ်တည်းရတော့နည်းနည်းပုံစံပြောင်းပြီးစဉ်းစားရမယ်လို့ထင်တယ
်မြန်မာနိုင်ငံအနေနဲ့နောက်တစ်ဆင့်တက်လန်းပြီးတရဖူရနိုင်တဲ့အနေထားရအောင်အတော်လေးစူးစမ်းလှုပ်ဆောင်ဖို့လိုနေသေးပေမဲ့လာမယ့်နှစ်တွေမှာအကောင်းဆုံးဖြစ်အောင်ထပ်ဆင့်စူးစမ်းဆောင်ရွက်သွားမယ်လို့ဒေါ်စုယူဝေကပြောပါတယ်။အခုနှစ်အတွက် Miss Universe တရဖူကိုတော့တောင်အာဖရိကနိုင်ငံသူ Demi Leaf Nell Peters ကစုခုရရှိသွားပါတယ်။ First Runner Up လို့ခေါ်တဲ့ဒုတိယဆုကိုတော့ Colombia နိုင်ငံက Laura Gonzalez Second Runner Up တတိယဆုကိုတော့ Jamaica နိုင်ငံသူ Davina Bennett တို့ကအသီးသီးရရှိသွားကြပါတယ်။တရဖူရသွားတဲ့ Nell Peters ဟာတည်ငြိမ်ပြီးစူးစမ်းတဲ့တယောက်ဖြစ်တာကြောင့်အစောပိုင်းကလေးကစုရနိုင်လိမ့်မယ်လို့သူမအနေနဲ့ခံမှန်းထားတဲ့သူတွေထဲမှာပါဝင်ကြောင်းမတ်ဇွန်တန်စင်ကပြောပါတယ်ဒီပြိုင်ပွဲမှာရလာတဲ့အတွေ့အကြုံတွေကိုအနာဂတ်မှာရှင်ပြိုင်ကြမယ့်မျိုးဆက်သစ်တွေကိုပြန်လည်မျှဝေသွားမယ်လို့လည်းမတ်ဇွန်တန်စင်ကပြောပါတယ်ပြိုင်ပွဲမှာထိပ်တန်း73နိုင်ငံဆင်းဝင်ခဲ့တဲ့နိုင်ငံတွေကတော့ထိုင်းသီရိလင်္ကာဂါနာစပိန်ခရိုအေးရှားဗြိတိန်အမေရိကန်ပြည်ထောင်စုဘရာဇီးကနေဒါဖိလစ်ပိုင်ဗင်နီဇွဲလားနဲ့တရုတ်နိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါအင်္ဂါနေ့နဲ့KVOE မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအချိန်နဲ့အတူ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
ပြီးခဲ့တဲ့အဆိုရတာဝန်ပြီးဆုံးကနေမှာငွေကြေးတွေထုတ်ခဲ့တယ်အဲ့ဒီငွေကြေးတွေက300ခန့်နှုန်းလောက်များသွားတယ်လို့သူ့ရဲ့တင်ပြချက်တစ်ခုမှပြောတယ်အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့
ဒါကတော့ NLD အစိုးရလက်ထက်စီးပွားရေးမူဝါဒလိုအပ်ချက်တွေနဲ့ပတ်သက်လို့တုံ့တက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။ရိုဟင်ဂျာနှစ်ခုမှုကြောင့်နာမည်ပြည့်နေတဲ့မြန်မာနိုင်ငံကို Pope Francis ဆက်ရောက်ခြင်းဆိုတဲ့ကောင်းကြီးနဲ့ The New York Times တင်စာမှာJason Horowitz ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလေ။ဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံကိုပုတ်ဟမ်းမင်းကြီးပထမဦးဆုံးချိန်ကျင်းနိုင်ကဆက်ရောက်ရမှာရူဝင်ဂျာ6သိန်းကျော်ကိုနှင်ထုတ်ခဲ့တဲ့စစ်တပ်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့အစချီရေးသားထားပါလေ။ပုတ်ဟမ်းမင်းကြီးဟာအင်္ဂါနေ့မှာတော့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါလေ။ဒေါက်တာဆန်းစုကြည်ဟာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့နှုတ်ဆက်နေမှုကြောင့်ကြေကြေပြန့်ပြန့်ဝေဖန်ခံရသူလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပူဟာမင်းကြီးအနေနဲ့ဒေသခံကက်သစ်ဘာသာဝင်တွေကိုလည်းအန္တရာယ်လည်းမဖြစ်စေဘဲသူ့ရဲ့ကျင့်ဝတ်တိက္ခာစောင့်စည်းမှုကိုလည်းဆက်ထိန်းထားနိုင်အောင်ချိန်ခွင်ရှာညှိလှုပ်ဆောင်ဖို့လိုအပ်တာဖြစ်ပါတယ်။ပြည်တွင်းနိုင်ငံ၏အခြေအနေပိုမဆိုးရလေအောင်အတုံးချမခံရလေအောင်ပူဟာမင်းကြီးရဲ့ခီးစဉ်တွေမှာရူဟင်ဂျာဆိုတဲ့ဝဟယကိုမတုံ့ဖို့လေပိုဟာမင်းကြီးကိုကက်သလစ်ဂိုင်းချုပ်ကအကြံပေးထားတာရှိပါလေ။ဒေါအောင်ဆန်းစုကြည်ပေါ်ဝေဖန်မှုရှိပေမဲ့လို့လေပိုဟာမင်းကြီးနဲ့နိစာသူတွေကပိုဟာမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးရာအဖြစ်ပြီးနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာဖြစ်ပါလေ။စစ်တပ်ကရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရစစ်တပ်ကိုဒေါအောင်ဆန်းစုကြည်ကထိန်းချုပ်နိုင်ခြင်းမရှိပါဘူး။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုတွေမလုပ်နိုင်အောင်လေစစ်တပ်ကတားမြစ်နိုင်တဲ့မဲအလုံလောက်လွတ်တော်မှာရှိနေတာဖြစ်ပါလေ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကလည်းနိုင်ငံကိုအုပ်ချုပ်ဖို့ရည်မှန်းချက်တွေရှိနေတာဖြစ်ပါလေ။ဒါကြောင့်အချိန်ကပ်ပြီးတက်ချုပ်နဲ့ပိုယဟမင်းကြီးအရင်တွေ့ခဲ့တာဟာဗက်တီကန်ရဲ့အရေးကြီးတဲ့ခြေလှမ်းလို့ဆိုနိုင်ပါလေ။ဗက်တီကန်ရဲ့ထုတ်ပြန်ချက်အရတော့တက်ချုပ်နဲ့အတူထိတ်တန့်တက်မှုတွေဟာပူယဟမင်းကြီးတဲခိုတဲ့ကက်သစ်အာချ်ဘစ်ရှော့ပ်ရဲ့နေအိမ်မှာ15မိနစ်တွေ့ဆုံခဲ့တာဖြစ်ပါလေ။အသွင်ကူပြောင်းရေးကာလမှာနိုင်ငံရဲ့အာဏာပိုင်တွေအနေနဲ့ဘယ်လောက်တာဝန်ကြီးတယ်ဆိုတာကိုဆွေးနွေးခဲ့တယ်လို့ဗက်တီကန်ပြောခွင့်ရကထုတ်ပြန်ပါလေ။အခုလိုတွေ့ဆုံမှုဟာအချိန်ကြိုက်လှုပ်ဆောင်ပုံရတဲ့အပြင်မြန်မာလူဦးရေစုစုပေါင်းရဲ့ 1.3 ခန့်နှုန်းရှိတဲ့ကက်သစ်ဘာသာဝင်တွေအတွက်အန္တရာယ်မဖြစ်အောင်ပူယဟမင်းကြီးအနေနဲ့သတိထားခြေလှမ်းယူရမယ်ဆိုတာကိုပြတ်တရာရောက်တဲ့အကြောင်း The New York Times ရင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ခြေလှမ်းကိုလိုက်မိနိုင်ဖို့အိန္ဒိယကအများလှုပ်ဆောင်နေပြီဆိုပြီး The Economic Times ရင်းစာမှာတင်ပြထားတာကနေကောက်နှုတ်တင်ပြလိုပါတယ်။ရိုဟင်ဂျာအရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဂျာဝင်စစ်ဆပ်ပေးဖို့နဲ့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာစီးပွားရေးစီမံကိန်းတွေတိုးချဲ့လှုပ်ဆောင်ဖို့တရုတ်ကကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယကလည်းအချိန်ကြိုက်ပြီးဒီကြတဲ့သတင်းပတ်ကပဲမြန်မာနိုင်ငံရဲ့အင်အားကြီးစစ်တပ်နဲ့ပူတွဲစည်းလိကျမှုပြုခဲ့ပြီးရခိုင်ပြည်နယ်ရှိဒုက္ခသည်မိသားစု3,000အတွက်လည်းကယ်ဆယ်ရေးပစ္စည်းတွေပေးပို့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာအိန္ဒိယရောတရုတ်အတွက်ပါအရေးပါတဲ့မဟာဗျူဟာကျတဲ့ပြည်နယ်ဖြစ်ပါတယ်။ကရဒန်စီမံကိန်းဟာဒေသတွင်းဆက်သွယ်မှုရရှိဖို့အိန္ဒိယရဲ့အိမ်မက်စီမံကိန်းပဲဖြစ်ပါတယ်။ဒီဖက်မှာလည်းတရုတ်ကအိန္ဒိယကဆောက်ထားတဲ့စစ်တွေစိတ်ကန်းနဲ့တိတ်မွေးတဲ့နေရာမှာ Kumin Kayane, Bingla Pine ago, set with Ibu, Lamba set with Yego, Yakan Binego, Kas Hopo Suraga, Dio Bogaba, Simanging, Desired by your manje babe, Dajang, Yakan Bine Dine Yeha, Dio Yo India Drepa, Yiji de Jang, Sambama, Popia, Tabarishim.
Catholic Bada, when you hear Liza, Chino, Linia Tadu, Poyaminji, Manangu Yashini Babi, Poyaminji to Unine, Manangu Joyolara, Tapatamazo, Jink, Tamayun, Piello, Sunamare, Democracy to Gubioni, Yada Suyane, Vatican Ja, Sassani, Nutri Mupiao Piedlobe, Manangan Bada Bano, Chichi, Ninian Yuri, to a tea of the Tanzaga, Pimelule, Yusa Muriga, Shiore, Russian Rea, me and Yusagule, Tiluare, the Jamu Lame in Ganina, Delhi Lai Sizamaro. ပေါ်ဟမ်းမင်းကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညဉ့်ညဉ့်ရေးနဲ့ဘာသာပေါင်းစုံချစ်ခင်တင်မြှတ်မှုဖြစ်ဖို့ဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမိမန်းလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် email@burmeseggviewingnews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ်တို့ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
idiom atongaro.
Bite the bullet.
Surabe pibari, salumanga. BITE, bite ga, kaitara. THE, the, BULLET, bullet garo. Gizano, lunga, debe yaro. Sakabite kulungi, taye, debe garo. Gizango, kaitara boshi. D don't see the laragaro, American, pidwin, sit drinkaba. Tonshia, chowset kugani, tonshia, chowset naguti. Union Tadadwine, Confederate Pine Tadadwija, Pidwinsu Pichazi, Picha Kaja, Tigai, the Sung Jayama, Anna Kanzayara Tadayao, Muneon Taitawu, Whiskey Yegale, Machisuro, Queside Siawinga, Tayayare Sitagu, Gizadadao, Gaita Kainet the Boba, Anago, Anka, Donka Nine, the Bob Pipari, the Nido, Gizango, Kaipido, and Jade, the Bob Pipari, Idiom Dwoyaro, Kekere, Simagansia Pite,
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. Bite the bullet.
Leshi NLD Yata Soya Letter, Siwai Muarare, Arne Je Ata Jedugo Dishinaibo, Saisia, Doctor Timon Tango Setwe, Mimianbi, Didrin Bay, Siwai Gana, Pine Dip, Gozo Willanga, Dimpia Tavarish.
Matarigan, Yama Insider, Siwai Janega Pilocate, Sitan Kuma. Leshi and Eddie Soya, Siwai, Sima Muk, Gaunelu, Pisu to Sania Kainuna, Shigejang, Popia Tabare. Tabime, bigger at Soya Letaga, Siwai, Siman Kangamuha, Gaunelu, Pisu to Lizard, Chaya Kainun Shigebi, Makamulu, Pisu to Gara, Sakuya Kainun Shidelu Subare. Sit down, call you the Niama, Belo Ludego, Migere, Surane, but the look goes up, you move Biatana, Shina, and be met. Leshi Luru Ujama, Tropo Nere, Atanine, Jimare, Quahamu, Mishibu, Surago, Diabare. ဒါကြောင့်အနေဒီအစိုးရရဲ့စီးပွားရေးပေါ်လစီတွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေးပေါ်လစီတွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတမောင်တန်းကိုမေးကြည့်ခဲ့ပါတယ်။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလူလူကိုင်လူကောင်းတယ်ပေါ့နော်။လူလူကိုင်လူကောင်းတဲ့အချက်ကငွေကြေးလက်ပတ်မှုနဲ့တစုံတရာတော့ပတ်သက်နေတယ်လို့ထင်တယ်။
အခုအစိုးရရဲ့စီးပွားရေးကြံပေးပေါ့နော်အဲဆရာပမခရှောင်းတန်နယ်ရဲ့ပြောကြားချက်အရာဆိုလို့ရှိရင်ဒီကျွန်တော်တို့ပြီးခဲ့တဲ့အစိုးရအဲတာဝန်ပြီးဆုံးကနေမှာငွေကြေးတွေထုတ်ခဲ့တယ်အဲ့ဒီငွေကြေးတွေက300ခန်းနှုန်းလောက်များသွားတယ်လို့သူရဲ့ပြောကြားချက်ကမှပြောတယ်အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့ငွေလက်ပတ်မှုကိုငွေတွေကိုဒီဈေးကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှာငွေတွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်အချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တစ်ခုရှိတယ်အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှု56မှာငွေဖောင်းပွားမှုက16ရာခိုင်နှုန်းထိတက်သွားတယ်တက်သွားတဲ့အတွက်ကြောင့်ပြဿနာကအကျိုးဆက်ကဘာရှိလဲဆိုလို့ရှိရင်ငွေဖောင်းပွားသွားတယ်ဆိုလို့ရှိရင်ဒီဘူးအားဖြင့်ဆိုလို့ရှိရင်ငွေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘယ်သူမှဘာမှမစုကျင်ဘူးဘာမှမစုကျင်တဲ့အတွက်ကြောင့်မို့ဘန်တွေကနေပြန်လဲချိဖို့ဆိုတာပြန်ပြီးခက်တယ်အဲ့တော့ဥမာအားဖြင့်ဘန်ရဲ့ချင်းငွေအတိုးနှုန်းက73ရာခိုင်နှုန်းရှိတယ်ငွေဖောင်းပွားမှုက16ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ဘာမှငွေစုတဲ့လူက100ရာခိုင်နှုန်းပဲရမယ်ဆိုလို့ရှိရင်စုတဲ့လူကအလိုလိုနေရင်ရှုံးနေတယ်
ချင်းငွေအတုံးလုံးများနေခြင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ်
။ချင်းငွေအတုံးလုံးများနေတာကဘာပြဿနာရှိလဲဆိုတော့မဟာဗျူဟာအရကဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ချင်းဒါပြဿနာကြီးတယ်ရှိတယ်။ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်။သူကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေကကုမ္ပဏီတွေကဝင်လာမယ်။သူတို့ကသူတို့နိုင်ငံအတုံးလုံးတွေရမယ်။ဥပမာအဖြစ်မထိုင်းဆိုတော့ဆိုရင်9ရာခိုင်နှုန်းပတ်ဝန်းကျင်နဲ့အတူတူရတဲ့အချိန်မှာဗမာလုပ်ငန်းရှင်တွေက73ရာခိုင်နှုန်းနဲ့လောက်ရမယ်ဆိုလို့ရှိရင်မကိုက်ဘူးဘလုံးမှမပြိုင်ဆိုင်နိုင်ဘူးဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ်အဲ့ဒီမက်ခရိုစီးပွားရေးအခြေခံကိုပြန်တက်ဖို့လိုလာတယ်အဲ့ဒါရေရှည်အတွက်လိုအပ်တယ်ရေတို့အနေနဲ့တော့ငွေတွေကိုဈေးကွက်ထဲထည့်လိုက်တဲ့အတွက်ကြောင့်မို့လို့လူတွေလည်းထက်မှငွေတွေများလာမယ်ရလာမယ်တွက်လာမယ်ဖြစ်လာမယ်လို့ပြောလို့ရပြီမယ်လို့ရည်ရှိအတွက်ကြတော့မြမစီဝါရေးလုပ်ငန်းရှင်တွေကြိုင်ဆိုင်နိုင်မှုတွေကပြဿနာကြီးပြည့်ရှိလာတယ်။ဆိုတော့ဒီသဘောအရတက်လာတဲ့ NLD အစိုးရကငွေတွေကိုပြန်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီကွက်ထဲမှာရှိတဲ့ငွေလက်ပတ်မှုဟာကျသွားတယ်၊နည်းသွားတယ်။ဒါကြောင့်မို့ငွေတွေအကုန်လုံးကအယောင်းဝယ်တွေငွေကျက်သွားတယ်ပေါ့နော်စီဝါရေးဓမ္မတွေလက်ထက်မှာ။ဒါကြောင့်မို့လက်ပတ်မှုလျှော့သွားတယ်လို့ပြောလို့ရတယ်။
ငွေကြေးဖောင်းပွားမှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကဘာတွေဖြစ်ပါမလဲ
အဲ့တော့ငွေဖောင်းပွားမှုကဒုတိယဆက်ဆက်နေတာကဘာလဲဆိုတော့အတိုးနှုန်းပေါ့နော်အဲ့တော့ခုနပြောလို့ငွေဖောင်းပွားမှုက16ရာခိုင်နှုန်းလောက်ဖြစ်တဲ့အတွက်ကြောင့်မလို့ဗမာမြန်မာနိုင်ငံရဲ့စီးပွားရေးကလည်းပြင်ပအတိုးနှုန်းအရက်ထဲကအတိုးနှုန်းပြောလို့ရှိရင်3ချက်တိုးပေါ့နော်အဲ့ဒါက36ရာခိုင်နှုန်းနဲ့ညတယ်ပေါ့အဲ့တော့အစိုးရက73ရာခိုင်နှုန်းနဲ့ကြီးတယ်ဒါဆိုရင်တလဆိုလို့ရှိရင်တစ်ချက်10ရာနှုန်းလောက်ကျတယ်အဲ့တော့ပြင်ပမှာကဒီရေအပေါင်းကအမခန်နိုင်လောက်တဲ့မွှေမပြောင်းနိုင်တဲ့ပစ္စည်းမဟုတ်ခဲနဲ့ချီရချီကြတာပေါ့နော်ချီကြတဲ့အခါမှာနှစ်ချက်ခွဲနှစ်ချက်ရင်းနှီးလို့ရှိရင်နှစ်ချက်ခွဲသုံးချက်ပေါ့ဒီကြားထဲမှာပြည့်တဲ့အတွက်ကြောင့်မလို့သူတို့ယူတဲ့နှုန်းကပြား90ကနေမှတစ်ချက်ပြား40နှုန်းဒါမှမဟုတ်တစ်ချက်ပြား90နှုန်းလောက်ဖြစ်ရှိတယ်ဆိုတော့ဒီကြောင့်ပြင်ပမှာရှိနေတဲ့အတိုးနှုန်းကလည်းအစိုးရယူတဲ့အတိုးနှုန်းနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးကြောင်ရုပ်တိပြောနေတယ်လို့ပြောလို့ရတယ်။ဒါဖြင့်အဲ့ဒီအတိုးနှုန်းနဲ့လည်နေတဲ့အတွက်ကြောင့်မလို့ဒုတိယ3ချက်တိုးနဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလုပ်ကြတယ်။လုပ်ကြတဲ့အတွက်ကြောင့်36ရာခိုင်နှုန်းဆိုတာကပုံမှန်စီးပွားရေးပေါ့နော်။ကွာမှာစီးပွားရေးနဲ့ပြောလို့ရှိရင်တော်တော်လေးကိုများတယ်ပေါ့။ပုံမှန်စီးပွားရေးဆိုလို့ရှိရင်ကျွန်တော်ကြည့်လို့ရှိရင်ညတော့အဖြစ်8ရာခိုင်နှုန်း10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ်။
အဲ့ဒီလိုကြီးထွားနေတဲ့အတုံးနှုန်းတွေရော့ကျသွားအောင် NLD အစိုးရဘက်ကဘာတွေလှုပ်ဆောင်နေပါသလဲ
အဲ့တော့အခုက3ချက်တုံးနှုန်းပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင် NLD က break လုပ်လိုက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေအဲ့ဒီလိုပြောတဲ့အတွက်ကြောင့်မို့ငွေအတုံးနှုန်းပေါ့နော်အတုံးနှုန်းကိုချလို့မရသေးဘူးပေါ့နော်အခုချိန်ထိကတော့73ရာခိုင်နှုန်းဒါပေမဲ့သွားနေတဲ့လာရကတော့အတုံးနှုန်းကိုချဖို့အတွက်တနည်းပြောလို့ရှိရင်အာဆီယံနိုင်ငံတွေအ ਨੇ သောအာဆီယံနိုင်ငံတွေမှာရှိတဲ့အတူတုံးနဲ့ရှင်နိုင်အောင်လို့အတွက်အစိုးရကသွားနေတဲ့လို့ယူဆရတယ်အဲ့ဒါဒီကာလဒီတုတ္တတန်တွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်အာမီဒီယံတမ်
financial the kalala padai ji man che ya so lo shin tu wa 900 gain nong law thi cha bu de tu wa yi we de da jaw mo lo ai yi we che atai twa ni da phit de paw phit de lo tin de paw no da jaw mo da song dia lo jat twa de
အလုံးမဖြစ်ဘူးဆိုတဲ့နေရာမှာလဲမေကွန်ထုတ်ဆရာရှိလာကြောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ
်ချက်သွားတယ်ဆိုတဲ့အခါကျတော့မေးစရာရှိလာတယ်စီးပွားရေးကအလုံးမဖြစ်ဘူးဆိုတော့အရင်တုန်းကတော့ချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလားဒါမှမဟုတ်ရင်အရှုံးတွေကိုပေါ်နေတာလားဒါမှမဟုတ်အမျက်နှဲသွားတာလားအမျက်နှဲသွားတာဆိုရင်ဆရာကတော့ပတ်ဝန်းကျင်လောက်ပဲမျက်တော့တယ်ဆိုလို့ရှိရင်ဒါကရေဘူးရအဖြစ်တော့ပုံမှန်စီးပွားရေးတွေကိုပြန်သွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်ဒါမှမဟုတ်စီးပွားရေးသမားတွေကလှုပ်ခင်းကြင်ရင်လုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါတမျိုးဖြစ်သွားတယ်အဲ့တော့စီးပွားရေးသမားတွေကလှုပ်လို့ကြင်လို့မရဘူးဆိုတာဘာလို့ပြောတာလဲဆိုတာကိုပထမဆုံးစဉ်းစားရမယ်အချင်းနဲ့ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူးเนาะနောက်ပြီးတော့ခဏတချို့နဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ
်ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်မှာပါအမေရိကန်တွေရဲ့နှစ်ကုံပိုင်းအားလက်ရဲ့ပွဲတော်တွေအကြောင်းဒီတစ်ပတ်ကိုအောင်ကတင်ပြထားပါတယ်ရှင
်နွေမာလာကုံဒီဇင်မာလာစန်းချိန်ကစလို့နှစ်ကုံချိန်အထိအားအမေရိကန်ပြည်အောင်စုနဲ့အနောက်နိုင်ငံတွေအတက်တော့အားလေရရှိကာလအဖြစ်အလုံးကအတိမတ်ပြုထားတာပါနိုဝင်ဘာလ23ရက်နေ့ဟာကျေးဇူးတော်နေ့ဖြစ်သလိုနိုဝင်ဘာ24ရက်နေ့ဟာဆိုရင်လေဈေးဝယ်လို့ကောင်းတဲ့ Black Friday နေ့ဖြစ်သတ်မှတ်ထားပါတယ်ဒီလိုအချိန်တွေကနေစတင်လိုက်တဲ့အားလေရနဲ့ရုံပေးရက်တွေဒါအပြင် Christmas နဲ့နှစ်သစ်ကူအတွက်ကြိုတင်ပြင်ဆင်ကြတဲ့ပွဲလမ်းတွေနဲ့စီကားနေတာကြောင့်အချိန်ကုန်မြန်တဲ့ကာလလို့လည်းပြောလို့ရပါတယ်နိုဝင်ဘာလ20ရက်နေ့ကတော့အင်မီရာအတွက်ခရစ်မတ်တစ်ပင်ကိုမျက်နှာကောင်ဆွဲတဲ့မြင်ရထားနဲ့ပို့ဆောင်ပေးခဲ့ပါလေ။အဲ့ဒီခရစ်မတ်တစ်ပင်ကိုသမရဂရောမလာနီယာထရမ့်နဲ့သားဘာရွန်နုကတီးဝိုင်းနဲ့အတူကျူစွခဲ့ကြပါလေ။ဒီနှစ်အတွက်ခရစ်မတ်တစ်ပင်ကို Wisconsin ပြည်နယ်က Chapman မိသားစုကပေးပို့ခဲ့တာဖြစ်ပြီးအင်ဘီရော်ရဲ့အပြာရောင်ခန်းမမှာထားရှိမှာပါ1998ခုနှစ်နဲ့2003ခုနှစ်တွေတုန်းကလည်း Chapman မိသားစုဟာအင်ဘီရော်အတွက်ခရစ်မတ်တစ်ပင်ပေးပို့ခွင့်ရခဲ့ပါတယ်အမျိုးသားခရစ်မတ်တစ်ပင်အသင်းကြီးကနေကျင်းပတဲ့အခုနှစ်အတွက်တစ်ပင်ပြိုင်ပွဲမှာအနိုင်ရတဲ့သူတွေအနေနဲ့အင်ဘီရော်မှာအခုလိုလက်ဆောင်လာရောက်ပေးခွင့်ရတာလည်းဖြစ်ပြီးဒီအစဉ်လာကို1966ခုနှစ်ကတည်းကစတင်လာခဲ့တာပါဒေတာရင်းခရစ်မတ်တစ်ပင်ပြိုင်ပွဲတွေမှာအနိုင်ရတဲ့သူတွေအနေနဲ့နိုင်ငံအဆင့်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရသူဟာအခုလိုလက်ဆောင်ပေးခွင့်ရတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာလ23ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်ကြေညာခဲ့ပြီးအဲ့ဒီနေ့မှာမိသားစုတွေနဲ့အတူပြန်ဆုံစည်းပြီးဆူတောင်းမြေတာပူကြဖို့ကြေညာချက်ထုတ်ပြောဆိုရတယ်။နိုဝင်ဘာ21ရက်နေ့အင်္ဂါနေ့ကတော့သမရဟာအင်ဗျူရောနှင်းစီဥယျာဉ်မှာအမေရိကန်သမရအဆက်ဆက်ဆောင်ရွက်လာခဲ့တဲ့အင်ဗျူရောချက်စင်လှုပ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်
။ Drumstick you are hereby pardoned
အဲ့ဒီခမ်းအနားမှာမင်းနီဆိုတာပြည်နယ်ကချက်စင်မွေးတဲ့ချမ်းမှာကြီးပင်းလာတဲ့Wishbone နဲ့ Drumstick လို့အမည်ပေးထားတဲ့6လသားအရွယ်ကျက်စင်နှစ်ကောင်ကိုဘေးမဲ့လွှတ်ပေးခဲ့ပါတယ်36ပေါင်လေးတဲ့ Wishbone နဲ့48ပေါင်လေးတဲ့ Drumstick ကျက်စင်နှစ်ကောင်ကို Virginia တက္ကသိုလ်ကိုပို့ဆောင်ပြီးမွေးမြူစေမှာပါကျက်စင်ဘေးမဲ့လွှတ်ပွဲကျင်းပလာတာဒီနှစ်မှာနှစ်80ပြည့်ပါပြီသမရနဲ့မိသားစုဟာကျက်စင်တွေလှူဒန်းပြီးတဲ့နောက် Florida ပြည်နယ်ကမာရီလာကိုအပန်းဖြေဆိုင်မှာကျေးဇူးတော်နေ့အားလည်းရနေထိုင်ခဲ့ပါတယ်တကယ်တော့သမရဣဗရာဟင်လင်ကွန်းကကျက်စင်တကောင်ကိုဘေးမဲ့ပေးခဲ့တာကနေနောက်ပိုင်းမှာကျက်စင်ဘေးမဲ့လှုပ်ပွဲစတာလို့လဲဆိုကြပါရယ်အင်ဗျူရောဆိုင်ရာတမိုင်းအဖွဲ့အကြီးအကဲအက်ဒဝတ်လန်ဂယ်ကနောက်ကျောင်းရာဇဝင်ကိုအခုလိုရှင်းပြပါရယ
် He had a son named Tad
သမရမှာတက်လို့ခေါ်တဲ့သားတယောက်ရှိပြီးတော့1864ခုနှစ်မဲပေးရမယ့်အချိန်တုန်းကမဲပေးုံနာမှာသူမွေးထားတဲ့ကျက်စင်နဲ့အတူကစားနေခဲ့ပါရယ်အဲ့ဒါကသမရလင်ကွန်းကအဲ့ဒီနာမှာဘာလို့ကစားနေလဲလို့မေးပြီးဒီကျက်စင်ကမဲပေးခြင်းလို့လားလို့ပြောခဲ့ပါတယ
်အဲ့ဒါနဲ့ Ted ကလည်းသူ့ကျက်စင်ကတိတ်နေတဲ့အတွက်မဲပေးလို့မရဘူးလို့ပြန်ဖြေခဲ့ပါတယ်အဲ့ဒီအချိန်ကလေးကကျက်စင်ဘေးမဲ့လွတ်တဲ့အစဉ်အလာစတင်ခဲ့တယ်လို့ Langell ကပြောပါတယ်
Therefore Abraham Lincoln pardoned this turkey.
အဲ့ဒါနဲ့ပဲ Abraham Lincoln ကအဲ့ဒီကျက်စင်လေးကိုဘေးမဲ့ပေးခဲ့ပြီးတော့ကျေးဇူးတော်နေ့မှာအသက်ခံရမယ့်ဘေးကနေကယ်တင်ခဲ့ပါတယ်
။1940ပြည့်နှစ်တွေမှာသမရ Harry Truman ကလည်းကျေးဇူးတော်နေ့အထိမ်းအမှတ်အနေနဲ့ကျက်စင်တွေကိုဘေးမဲ့ပေးခဲ့ပါတယ်။အဲ့ဒီနောက်အနည်း20ကြာတဲ့အချိန်သမရ John F. Kennedy လက်ထက်မှာတော့အိမ်မီတော်ကိုပေးပို့တဲ့ကျက်စင်တစ်ကောင်ကိုဘေးမဲ့လွှတ်ပေးတဲ့အခမ်းအနားကိုတေးချမှတ်တမ်းတင်ထိုင်ခဲ့ပါတယ်။သမရကနေဒီကအဲ့ဒီကျက်စင်ကိုမစားဘဲဘေးမဲ့ပေးခဲ့တာလို့လန်ဂယ်ကပြောပါတယ
်။ We know that John F. Kennedy definitely began.
ကျွန်တော်တို့သိသလောက်တော့သမရကနေဒီလက်ထက်မှာအခုဒလေထုံးစံကိုစားခဲ့တာဖြစ်ပြီးအခုချိန်ထိရှိနေတာပါ
။နှစ်စင်ဘေးမဲ့လွတ်တဲ့ကျက်စင်တွေကိုအမျိုးသားကျက်စင်အဖွဲ့ကအိမ်ပြီးတော့ကိုပို့ပေးပါတယ်။ပထမဆုံးလူလူတက်ရောက်တဲ့ကျက်စင်ဘေးမဲ့လွတ်ပေါ်တဲ့ပတ်သက်ပြီးလန်ဂယ်ကအခုလိုရှင်းပြပါတယ
်။ There's been an official White House turkey reception ceremony.
သမရ Harry Truman လက်ထက်ကစပြီးတော့အများပြည်သူပါဝင်ကြီးစုနိုင်တဲ့အိမ်ဖြူတော်ကျက်စင်လှုပ်ပွဲကိုကျင်းပခဲ့တာပါ။အ
ဲဒီလိုပေးမဲ့ပေးတဲ့ကျက်စင်တွေကိုတော့နီးစပ်ရာမွေးမြူရေးခြံတွေကိုပို့ပြီးထိန်းကျောင်းစေခဲ့ပါတယ်။အခုအခါမှာတော့သမရရဲ့လက်ဆောင်အနေနဲ့လဲတခြားနေရာတွေပြည်နယ်တွေကိုပေးပို့မွေးမြူစေခဲ့ပါတယ်။အခုလိုကျက်စင်ပေးမဲ့လှုပ်ပွဲအခမ်းအနားတွေကိုတော့ကျေးဇူးတော်နဲ့မတိုင်ခင်ရပိုင်လေးအတွင်းမှာကျင်းပလေးရှိပါတယ်။
Chastens and hastens his will to make known. The wicked oppressing now cease from distressing. Sing praises to his name, he forgets not his own. Beside us to guide us, our God with us joining, ordaining, maintaining his kingdom divine. From the beginning, the fight we were winning. The Lord was at our side, the glory divine.
Orunga ro.ကျေးဇူးတော်နေ့အနေနဲ့မဟုတ်သေးပဲဥရောပကနေအမေရိကတက်ကိုစပြီးတော့ရွှေပြောင်းချေချာနေတိုင်းသူတွေဟာအခုမန်ဆာချူးဆက်ပြည်နယ်ပလတ်မောက်မှာ1621ခုနှစ်ကကောက်သစ်စားပွဲအနေနဲ့စတင်ပြီးကျင်းပခဲ့တာပါဒီနောက်မိုးကောင်းတဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပပါတယ်ဒါပေမဲ့လည်းအစောပိုင်းကနေရာဒေသမတူပဲကျင်းပကြတာဖြစ်တဲ့အတွက်ရတီတီကြကြသတ်မှတ်ပြီးကျင်းပတာမျိုးမရှိတာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတကြိမ်မကတော့ကျင်းပကြပါရယ်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတ George Washington ကသတ်မှတ်ခဲ့ပါရယ်။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမ Sarah Joseph Hill ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါရယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတ Abraham Lincoln ဟာနိုဝင်ဘာလအတွင်းနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။ကျေးဇူးတော်နေ့အပြီးနောက်တစ်ရက်တောက်ကြနေ့ဟာဈေးဝယ်သူတွေအကြိုက် Black Friday နေ့ဖြစ်ပါတယ်။အမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday နေ့ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တည်းဖြစ်ပါတယ်။1960လောက်ကနေစပြီးကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်တွေကနေရှားပြီးဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာတချို့ပစ္စည်းတွေဆိုရင်ဈေးထက်ဝက်လောက်ချရောင်းတာကြောင့်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေပါတယ်
ကိုအောင်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံပုံမှန်၅မှာဖွဲ့စည်းပုံပြည့်စုံခြင်းနဲ့ပတ်သက်တဲ့ဖြစ်စဉ်တွေကိုပြထန်းထားပါတယ်။1989ခုနှစ်တုန်းကထိုစဉ်ကရှိခဲ့တဲ့ပြည်내73ခုအနက်၈ခုတို့မှာဒီဖွဲ့စည်းပုံပြင်ဆင်ရေးကိုပြည်내လွှတ်တော်အစ်မလှုပ်ဆောင်ခဲ့ကြပြီးကြံ၅ပြည်내မှာတော့ဒီလိုပြင်ဆင်ဖို့အတွက်အထူးရွေးကောက်တင်မြှောက်ထားတဲ့ညီလာခံကတစ်ဆင့်ပြင်ဆင်ခဲ့ရပါတယ် ပင်နယ်များကိုစုစည်းထားတဲ့အခုအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံမတိုင်ခင်ကကျင့်သုံးခဲ့သောပြည်ထောင်စုအစဉ်မှာတော့ Confederation ဥပဒေမှာပြင်ဆင်မှုပြုလုပ်မယ်ဆိုရင် Congress လွှတ်တော်ကအဆိုပြုရမှာဖြစ်ပြီးပြည်နယ်လွှတ်တော်73ခုတို့ကကန့်ကွက်သူမရှိအတည်ပြုရမှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်ဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကြီးမားတဲ့အတားအဆီးကိုဖန်တီးထားခြင်းဖြစ်တဲ့အတွက်လွန်စွာမှားယွင်းတဲ့အချက်ဖြစ်ခဲ့ပါတယ်။အမေရိကန်ဖွဲ့စည်းပုံရေးဆွဲရာမှာပါဝင်ခဲ့သူတဦးဖြစ်တဲ့ James Madison ရဲ့အလို့အရ1989ခုနှစ် Philadelphia ဖွဲ့စည်းပုံညီလာခံမှာမလျော့လွန့်မတင်လွန့်တဲ့အစီအစဉ်တစ်ခုဖြစ်နိုင်မှုအတွက်ပြင်ဆင်ရေးဖြစ်စဉ်တရားကိုချမှတ်ခဲ့ပါတယ်။ဒီလို့ရဟာဖွဲ့စည်းပုံကိုမကြာခဏပြင်ဆင်ပြောင်းလဲနိုင်တဲ့လွယ်ကူလွန်းခြင်းနဲ့အမားတွေကိုမဖယ်ရှားနိုင်လောက်အောင်ခက်ခဲနေမှုတို့ကနေကာကွယ်တာဖြစ်ပါတယ်။ဒါအပြင်ဗဟိုနဲ့ပြည်နယ်အစိုးရတို့ဟာသူတို့တွေ့ရှိထားတဲ့အမားတွေကိုပြင်ဆင်ဖို့ထောက်ပြနိုင်အောင်တန်းတူဖန်တီးထားတာဖြစ်တယ်လို့လည်း Madison ကရေးသားခဲ့ပါတယ်။အမေရိကန်ဖွဲ့စည်းပုံပြင်ဆင်ဖို့အဆိုပြုနိုင်တဲ့နည်းလမ်းနှစ်ရပ်ရှိပါတယ်။ပထမတနည်းကတော့ Congress လွှတ်တော်အနေနဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးရဲ့၃ပုံ၂ပုံထောက်ခံမဲနဲ့အဆိုပြုနိုင်တဲ့နည်းဖြစ်ပါတယ်။နောက်တနည်းကတော့ပြည်နယ်များရဲ့အမျိုးသားညီလာခံတရက်ခေါ်ယူပြီးအဆိုပြုနိုင်ခြင်းပဲဖြစ်ပါတယ်။အဆိုပြုလာတဲ့ပြင်ဆင်ချက်ကိုအတည်ပြုဖို့ပြည်နယ်ပေါင်း50အနက်၄ပုံ၃ပုံတနည်းအားဖြင့်38ပြည်နယ်ကထောက်ခံဖို့လိုအပ်ပါတယ်။ဒီထောက်ခံမှုကိုပြည်နယ်လွှတ်တော်များကဆုံးဖြတ်ပေးဖို့နိုင်သလိုပြည်နယ်တွေမှာတည်ကြားညီလာခံခေါ်ယူပြီးတော့လည်းပဲပြုလုပ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့သူခေါင်းဆောင်များအနက်တဦးလည်းဖြစ်တတိယမြောက်သမ္မတလည်းဖြစ်တဲ့တိုမတ်စ်ဂျက်ဖာဆန်ကအမေရိကန်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးအခြေအနေအခြေအနေပြောင်းလဲလာတာကိုလိုက်ပြီးကျွန်တော်တို့လူဖွဲ့စည်းရဲ့ဖွဲ့စည်းပုံဥပဒေဟာလည်းအခအားလျော်စွာလိုက်လျောညီထွေပြောင်းလဲဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရဲ့အခြေခံဥပဒေကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဟာအမေရိကန်ပြည်သူတွေအနေနဲ့ပြုပြင်ပြောင်းလဲနိုင်တဲ့နည်းလမ်းတရက်ကိုဒီပုံမှန်၅မှာဆက်လက်ပြဋ္ဌာန်းထားဆဲဖြစ်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းတတိအသိပေးကြလိုပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်အောင်လင်းကပြောပြမှာပါ။
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကခေါ်ဆိုနေပေမဲ့လည်းမြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံမှုမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံကိုတင်းလာနေကရောက်လာတဲ့ပိုဟန်မင်းကြီး Francis ကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်း online နဲ့ဒီတောက်ရောက်တွေ့ဆုံတဲ့အချိန်မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံတာတွေမရှိဘဲလွတ်လပ်စွာကိုယ်ကျွယ်ခွင့်ပြုလာကြောင်းလည်းဗိုလ်ချုပ်မူကြီးကပြောဆိုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးတော့ Republican ထက်လွတ်တော်အမတ်တွေကစီးပွားရေး Corporation ကြီးရဲ့ခွန်ထမ်းဆောင်မှုတွေကိုထောက်ပံ့လျှော့ချမယ်ပြင်ဝင်ငွေထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမယ်အခွန်ငွေမြောင်များလျှော့ချမယ်အစီအစဉ်ကိုဒီသတင်းပတ်နောက်ပိုင်းထဲမှာမဲပေးဆုံးဖြတ်ဖို့ရည်ရွယ်တဲ့အကြောင်းဒီပြုခဲ့ပါတယ်ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမီပမာဏဟာ1 trillion ဒေါ်လာကျော်တိုးလာမှာလည်းဖြစ်ပါတယ်စီးရီးယားနိုင်ငံမှာတွဲမှာရှိတဲ့ဒီ IS စစ်သွေးကြွတွေကိုခုခံတော်လှန်တဲ့နေရာမှာရေးပါတဲ့ခန်းကဏ္ဍကနေပါဝင်တဲ့ခတ်လူမျိုးစုပြည်သူစစ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေထောက်ပံ့ပေးနေတာရှော့ချမယ်လို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်တုန်းကတူရကီသမ္မတကိုဂရီပေးပြောကြားခဲ့တဲ့အချိန်လိုက်နာဆောင်ခြင်းရှိမရှိဆိုတာကိုသူ့အနေနဲ့စောင့်ကြည့်နေတယ်လို့တူရကီရာရှိတွေကဆိုပါတယ်သမ္မတထရန့်ကဒီလိုဂရီပေးခဲ့တဲ့အကြောင်းကိုသမ္မတနှစ်ဦးပြီးခဲ့တဲ့တောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားပြီးတော့မကြာခင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတူရီဝန်ကြီးချုပ်ကနေပြောဆိုခဲ့တာပါအင်ဒိုနီးရှားမှာကဘာလက်ခီးတယ်တွေအသွားများတဲ့ဘာလီကျွန်းကအမြင့်ဆုံးမီးတောင် organ ပေါက်ကွဲလူနှီးပါဖြစ်နေတာကြောင့်မြို့နယ်လူပေါင်းတသိန်းလောက်ကိုဘေးကင်းရာချက်ချင်းရွှေ့ပြောင်းမှုအာဏာပိုင်တွေကမိတ်ပစ်လိုက်ပြီးတော့လေဆိပ်ကိုလည်းမင်းကပိတ်ထားလိုက်ပါတယ်နှစ်ပေါင်း50နှစ်အတွင်းပရမအောင်ကျင်းဖြစ်ပြီးတောင်ပေါက်ကွဲမဲ့ခြေနေရှိတဲ့အကြောင်းသတိပေးချက်တွေတထုတ်ပြန်ထားပါတယ
်ကျေးဇူးပါရှင်သတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်အောင်လင်းလည်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin ဖောင်လာပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.